မြန်မာနိုင်ငံအပါအဝင်ကဘာပေါ်ကလန်ဒန်ကန်ပတိပက်ကတွေဖြစ်နေတဲ့နေရာတွေမှာထောင်ပေါင်းများစွာသောကလေးတွေဟာအာတမပြုကျင့်ခံရတာတေဆုံးတာကိုလဲအင်ကချုံရင်သွားတာအပါအဝင်မတရားပြုကျင့်ခံရကြောင်းတနင်္လာနေ့ကအစည်းအဝေးခန်းစာထုတ်ပြန်လိုက်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာရင်ဟတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် The annual report of the Secretary General on Children and Armed Conflict was published this morning in Virginia Gamba.The special representative for children armed conflict
ကုလသမဂ္ဂတွင်မှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက်ကဆိုတဲ့နှစ်ပတ်လည်အစည်းအဝေးခန်းစာကိုတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးခန်းစာကိုလာမယ့်ဇူလိုင်လ19ရက်နေ့အင်္ဂါနေ့မှာလုံခြုံရေးကောင်စီကိုတင်သွင်းမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရတွေကိုယ်တိုင်ကလေးတွေအပေါ်မှာမတရားကျူးလွန်တဲ့ရှက်စရာကောင်းတဲ့အမည်မဲ့စည်းမားထက်သွင်းဖော်ပြထားပါတယ်တမတော်သို့မဟုတ်မြန်မာစစ်တပ်ဟာကလေးတွေအပေါ်မှာကိုယ်လက်အင်ကချိုးရင်းအောင်လှုပ်ချင်းတပ်ဖြတ်ချင်းအာရမပြုကျင့်ချင်းစတာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်။ပတိပက္ခတဲ့မှာပါဝင်နေတဲ့အဖွဲ့ပေါင်း58ဖွဲ့ရှိပြီးတော့အဲ့ဒီထဲမှာအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်း9ဖွဲ့ပါဝင်တယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်နီးတူကျူးလွန်တဲ့အဖွဲ့တွေကတော့ကွန်ဂိုစစ်တပ်၊ဆီးရီးယားအစိုးရစစ်တပ်တို့ဖြစ်ပါတယ်။ဒီတပ်ဖွဲ့တွေကစာတင်ကြောင်းနဲ့ဆေးရုံတွေကိုလည်းတိုက်ခိုက်တယ်လို့ဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲဟာကလေးတွေပေါ်မတရားကျူးလွန်တဲ့နေရာအသစ်တစ်ခုဖြစ်လာနေပြီးကမ္ဘာအနှံ့ကကလေးအပေါ်ကျူးလွန်တဲ့ကြီးလေးတဲ့အမှုပေါင်း 24,000 ကျော်ရှိတယ်လို့ဆိုပါရယ်။ 8,000 ကျော်ဟာအသက်ခံရတာဖြစ်ပြီး 6,310 ကကလေးစစ်သားအဖြစ်စုဆောင်းခံရတာပါ။ 3,500 ကလိမ္မူဆိုင်ရာစော်ကားခံရတာနေနဲ့သွေးဆောင်ဖျားယောင်းခေါ်ဆောင်ခံရတာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကဖော်ပြထားပါရယ်ခင်ဗျာ။